ချစ်ခင်လေးစားအပ်ပါသောသောတာရှင်အပေါင်းကျက်တည်မင်္ဂလာအဖျားဖျားနဲ့ပြည့်စုံတော်မူကြပါစေ။မြမလှတ်တော်မှာတင်ပြဆွေးနွေးပြောဆိုမဲ့အကြောင်းအရာတွေနဲ့ပတ်သက်ပြီးတော့ဥပဒေတွေဤဥပဒေတွေထုတ်ပြန်ထားပါတယ်။လှတ်တော်မှာပြောမဲ့အကြောင်းအရာတွေဟာဂျာနယ်မှာပြောတာတို့လက်ဖက်ရည်ဆိုင်မှာပြောတာတို့လို့ပြောလို့မရဘူးဗျ။အဲတချို့အမှတ်တွေဆိုရင်ဗိသိက်မြောက်တယ်လို့လို့ကာယန်နေနဗီတွေနဲ့ပြောတတ်ကြပြီးတချို့ကမဆိုင်တာတွေထည့်ပြောတတ်ကြပါတယ်။တချို့ကတော့အလွတ်ကျက်ထားတဲ့မိမိဒေသကချွေရင်အာနဲ့ချက်တစ်ခုကိုအခွင့်ကြုံတိုင်းဆိုင်သည်ဖြစ်စေမဆိုင်သည်ဖြစ်စေထက်ထက်ပြောလို့ရှိတယ်ဗျ။ဘာနဲ့တူလဲဆိုတော့အဲတန်းအကြောင်းကိုအလွတ်ကျက်ထားတဲ့ចောင်းသားတယောက်လူပါပဲ။ဆရာမကစာချက်ခိုင်းလိုက်တာငါအကြောင်းရဲ့ចောင်းအကြောင်းရဲ့တန်းအကြောင်းရဲ့သုံးမျိုးချက်ခိုင်းခဲ့တာကိုចောင်းသားလေးကအပြင်းထူပြီးတော့တန်းအကြောင်းတစ်မျိုးတည်းချက်လာခဲ့သလိုပေါ့ဗျာ။အဲ့ဒီပုံမျိုးကိုသောတာရှင်များကြားဘူးကြားမိကြားပါပါ။အဲမကြဘူးတဲ့သောတာရှင်များကိုတော့နည်းနည်းကျွန်တော်ရှင်းပြမယ်နော်တခါတော့ကပေါ့လေစာသင်ကျောင်းတစ်ကျောင်းမှာဆရာမကကျောင်းသားတွေကိုတန်းရဲကျောင်းရဲငားရဲအကြောင်းကြက်လာဖို့မှာတဲ့အဲငပင်းဆိုတဲ့ကျောင်းသားလေးကဆရာမကြက်ခိုင်းလိုက်တဲ့တလိဆန်သုံးကောင်နဲ့တန်းအကြောင်းတစ်ခုတည်းကိုပဲကြက်ပြီးတော့အိပ်ပျော်သွားရှာတဲ့မနဲ့ကျောင်းတက်တော့ဆရာမကကဲငပင်းလေးမင်းကြက်ခိုင်းလိုက်တဲ့အကောင်သုံးကောင်တွေကတန်းအကြောင်းကိုဖြည့်ဆန်းกว่าလို့ပြောလိုက်တော့ငပင်းလေးကသူကြက်ထားတဲ့အကောင်နဲ့တဲ့တဲ့တို့တော့ဟာအတော်ပဲဆိုပြီးတော့ဒေါက်နဲ့ဖြီးလိုက်တာချောလို့မောလို့ပေါ့ဗျာဆရာမကလည်းဟဲ့မစိုးဘူးဟဲ့စာကြက်လာသားတွေအဲဒါနဲ့ဆရာမကထပ်ပြီးတော့စမ်းသက်ရှင်တာနဲ့ကြောင်အကြောင်းဖြီးစမ်းกว่าလို့ဆက်မေးတဲ့ကပြင်းလေးကတော့အခက်တွေ့ပြီပေါ့လေသူကကြက်ထားတာတန်းတစ်ကောင်နေ ਉ ဒါမဲ့သူစိတ်ကူးစိတ်သားနေထုတ်ပြီးတော့ကြောင်ဆိုတာမျက်စိပါတယ်နရွက်ပါတယ်ခြေထောက်လေးချောင်းပါတယ်စားတဲ့ဖြစ်ပေါ့လေတောင်ဤလျှောက်ပြောပြီးတော့မှကြုံမှအမွှေးရှိတယ်အမွှေးရှိရင်တန်းရှိတယ်ဒီတော့တန်းဆိုတာဆိုပြီးတော့သူအလွတ်ကျထားတဲ့တန်းအကြောင်းကိုတရောက်တော့နဲ့စီကာပတ်ကုန်းဖြေပါလျော့ပေါ့အဲတော့ဆရာမစဉ်းစားတယ်အင်းဒီကြောင်သားဖြေတာဟုတ်တယ်လို့လူပဲပေါ့လေဒါပေမဲ့သိတော့မသင်္ကာဘူးပေါ့ဒီကတခုခုတော့တခုခုပဲပေါ့ဘောင်းဆိုတော့ကြောင်အကြောင်းကနည်းနည်းပဲပါပြီးတန်းအကြောင်းကြီးပဲအများကြီးပါတာဟုတ်ဒါနဲ့ဆရာမနောက်ဆုံးမေးခွန်းထပ်မေးလိုက်တဲ့ကဲငါအကြောင်းဖြေစမ်းกว่าလို့မိလိုက်တော့ငပြင်းလေးအမှဒုက္ခရောက်ပြီပေါ့လေအဲဒါမှမဟန်ကုဖို့ဆိုတဲ့အတိုင်းပဲဖြေရတော့တာပေါ့ငါဆိုတာမျက်လုံးပါတဲ့ပါဇက်ပါတဲ့ဘက်ရှိတဲ့အမိရှိတဲ့အကျေကွန်ရှိတဲ့အဲအကျေကွန်သာမရှိရင်အမွှေးပေါက်မယ်အမွှေးရှိရင်တန်းရှိမယ်ဒီတော့တန်းဆိုတာဆိုပြီးသူအလွတ်ကျထားတဲ့တန်းကိုမရောက်ရအောင်ဝိတ်ကဝိုက်ကခေါ်သွားတော့ဆရာမကတော်တော့ရက်တော့ကြောက်အောင်လွင်အဲ့လေခင်စားလိုက်ဟုတ်ပါဘူးငပြင်းလေးပေါ့လေဒီလိုဘာမှမဆိုင်တာတွေထည့်ပြောနေတာတွေကိုဆရာမရိတ်မိသွားတော့တားတော့တာပေါ့ဗျာအဲသတ္တစီမြခင်ဗျာအစိုးတစ်ခုကိုတင်မယ်ဆိုရင်ဒုတာဝန်ရေသုံးမကိုထိခိုက်လာပါကပြောင်စုလွတ်တော်ဥပဒေပုံမှန်63အရာဒါကိုကောင်းတော့ပဲဖြစ်ရမှာဖြစ်တယ်နိုင်ငံတော်နဲ့နိုင်ငံသားအကျိုးနဲ့မဆိုင်ပဲပြောလို့ရှိရင်63ခါခွေးနဲ့ညှိမှာဖြစ်တယ်ရှင်းလင်းပြတ်သားတီးကြမှုမရှိသောအစိုးတစ်ခုကိုတင်မယ်ဆိုရင်ဥပဒေပုံမှန်63ခန်းငယ်နဲ့ညှိမှာဖြစ်တယ်။ဒါဟာမစီလျော်ဘူးမခိုင်လုံဘူးတင်တဲ့အစိုးမေကွန်းဟာကြောင်းပြချက်လည်းမရှိဘူးမတင့်တော်တဲ့အတုံးနှုံးကိုသုံးနေပြီးကြသူတပားနဲ့လွတ်တော်ဤဂုံကျက်တည်ရေကိုထိခိုက်စေသောကိစ္စဖြစ်ပါကဤဥပဒေပုံမှန်63ခါကြီးနဲ့ညှိပြီးပယ်ဖြစ်ရမှာဖြစ်တယ်။ပုဂ္ဂိုလ်တဦးဖွဲ့စည်းတစ်ခုဤဂုံတိုက်ခါကိုထိခိုက်စေပါကပုံမှန်63ခါဒါနဲ့ပယ်ဖြစ်ရမှာဖြစ်တယ်။လွတ်တော်တွင်ဆွေးနွေးစေအကြောင်းအရာအစိုးနှစ်တိုက်ရိုက်မပတ်သက်ဖဲဆွေးနွေးခြင်းကို63စာလုံးနဲ့ညှိပြီးတော့ပယ်ဖြတ်ပြရမှာဖြစ်တယ်။ဘာသာသာသနာကိုအလွဲသုံးစားပြုပြီးတော့ဆွေးနွေးမယ်ဆိုလို့ရှိရင်သူ့ဆွေးနွေးချက်ကိုပုံမှန်63စာလုံးနဲ့ပယ်ဖြတ်ပြလိုက်ရမှာဖြစ်တယ်။အဲတကယ်လို့မလိုအပ်ဖဲနဲ့ရှည်လျားနေတယ်ဆိုလို့ရှိရင်ပုံမှန်46ငှနဲ့တော်တော့ဆိုပြီးတော့ရက်ခွင့်ရှိပါတယ်။အသေးဖွဲကိုအကျဲ့ချက်ပြီးတော့ပြောဆိုနေခြင်းကိုလည်းပုံမှန်46စာလုံးနဲ့ညှိမှာဖြစ်ပါတယ်။မလိုအပ်ဖဲအတိတ်ကာလကိုစုံစမ်းမေးမြန်းပြောဆိုခြင်းကိုလုပ်မယ်ဆိုလို့ရှိရင်တော့ဥပဒေပုံမှန်46စလိန်နဲ့ညှိပါဖြစ်ပါတယ်။လွယ်ကူစွာစုံစမ်းမေးမြန်းနိုင်တဲ့ကိစ္စဥပမာစာအုပ်စာရန်ထုတ်ဝေပြီးကိစ္စအဲ့ဒါကိုပြောဆိုနေခြင်းကိုလည်းပုံမှန်46ဇာခွဲနဲ့ကောက်နှုတ်ပဲဖြတ်ပြရမှာဖြစ်ပါတယ်။မိမိကိုယ်ကိုအမွန်းတင်ပြီးသူ့တဘာကိုရှုတ်ချခြင်းကိုပြောင်းလဲလွတ်တော်ဥပဒေ46နဲ့ပဲဖြတ်ပြရမယ်လို့ပြဋ္ဌာန်းပြီးဖြစ်ပါတယ်။လွတ်တော်တွင်ရောက်လာတဲ့အမတ်တွေဟာအဲ့ဒီလွတ်တော်ဆိုင်ရာဥပဒေနည်းဥပဒေတွေကိုမသိဘဲမလိလာဘဲနဲ့ဗိသိက်သွန်းတယ်လို့ထင်ရှားလျှောက်ပြောနေမှဆိုရင်တော့ထက်ပါလွတ်တော်နည်းဥပဒေမှနဲ့ညှိစွန့်ပြီးကောက်နှုတ်ပဲဖြတ်ခံမှာဖြစ်ပါတယ်။ ဒီလိုညှိစွန်းသွားတယ်လို့တွေ့ရှိလို့ရှိရင်တော့လွတ်တော်ဥက္ကဋ္ဌကဖြစ်စေညှိစွန်းမှန်းသိလိုက်တဲ့အခြားကိုယ်စီတအူးကဖြစ်စေတစ်ပါးဥပဒေပုံမှန်အနေနဲ့ညှိစွန်းတော့ကိစ္စရက်ကိုလွတ်တော်ဥပဒေနီးဥပဒေများနဲ့အညီကောင်းနှုတ်ပဲဖြစ်သင့်ပါတယ်လို့တင်ပြမှာဖြစ်ပြီးလွတ်တော်ဥက္ကဋ္ဌကလည်းဆိုပါဥပဒေနဲ့မကိုက်ညီသောစကလုံးစာသားများသုံးလုံးချင်းကိုတင်သွင်းဆွေးနွေးခဲ့တဲ့
တယောက်ခဲ့တဲ့ပထမအကြိမ်လွတ်တော်မှာလဲအထက်ပါကိစ္စရအများမကြာခဏဖြစ်တဲ့အတွက်ကြောင့်အဆိုရှင်ရဲ့မိခွန်းကိုကောင်းတော့ပဲဖြစ်တယ်ဆိုပြီးပဲဖြစ်လိုက်ရတာဒီအဲ့ဒီလိုအစဉ်လာအများအပြားရှိခဲ့တဲ့အတွက်ကြောင့်အခုဒုတိယအကြိမ်လွတ်တော်မှာလဲဒီလိုမျိုးဥပဒေနည်းဥပဒေနဲ့မကိုက်ညီပဲနဲ့လက်ရှိဆွေးနွေးနေတဲ့အကြောင်းအရာနဲ့မပတ်သက်တာကိုထည့်ဆွေးနွေးတာလို့မလို့အဖက်ရှည်လျားတာလို့အလွယ်တကူသိလို့ရတဲ့ဟာကိုထည့်မေးတာလို့ဒါတွေဖြစ်လာခဲ့သည်ရှိတော်လွတ်တော်ဥပဒေနည်းဥပဒေအတိုင်းကောင်းနှုတ်ပဲဖြတ်နိုင်မှုလွတ်တော်ဥက္ကဋ္ဌများကိုယ်တိုင်ကလည်းနည်းဥပဒေအတိုင်းလိုက်နာဆောင်ရွက်နိုင်မှုကိုယ်စလေတော်ကြီးများဟာလည်းအချင်းချင်းထောက်ပြဝေဖန်ထိတ်ညိနိုင်မှသာလျှင်နိုင်ငံတကာမှာညနာလှမဲ့လွတ်တော်အဖြစ်မြင်တွေ့ရမယ်လို့ဆန္ဒပြုလိုက်ပါရစေပြတော်ရေ
ကျွန်တော်ဦးလာဆွေပါ